2022ခုနှစ်အနာသိမ့်ပြီးကလေးကထိမ့်သိမ့်ခံထားရတဲ့ဒီမိုကရေစီကောင်းဆောင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဟွန်ဆန်ကတောင်းဆိုခဲ့တာကိုမြန်မာစစ်ကောင်စီကမေလ၈ရက်ပုံတုံးနေ့မှာညှင်းဆိုလိုက်ပါတယ
်။ရှင်းလင်းဝမ်းစင်တိုင်းပါဝတ်တဲ့နေရာမှာကျွန်တော်အနေကြတော့ဒီနောက်လေးနေနိုင်တယ်မလို့အပူလို့ယူဆတယ်ဆိုရင်တော့ကျွန်တော်အနေကြတော့ဒီလက်တလောမှာဆောင်ရွက်ပေးနိုင်ရအကြောင်းတော့မရှိသေးပါဘူး။
စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းက VOA ရဲ့မေးမြန်းချက်ကို Viber ကတဆင့်အတန်ဖိုင်တဲ့မီဒီယာတွေကိုသတင်းထုတ်ပြန်ခဲ့တာပါ။အင်္ဂါနေ့တုန်းကဟွန်ဆန်ကအနာသိစစ်ကောင်စီဗိုလ်ချုပ်မွေးကြီးမင်းအောင်လှိုင်နဲ့ online ကနေတွေ့ဆုံခဲ့ချိန်မှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံွယ်တောင်းခဲ့တာပါ။ဆယ်စုနှစ်၄ခုနီးပါးကြာကမ္ဘောဒီးယားမှာအနာရယူခဲ့တဲ့ဟွန်ဆန်ဟာမနစ်ကတားဖြစ်သူဟွန်မာနက်ကိုဝင်းကျုပ်ယာရုလွှဲပေးခဲ့ပြီးလက်ရှိအထက်လွှတ်တော်ဥက္ကဋ္ဌဖြစ်ဆက်ရှိနေတာပါ။စစ်ကောင်စီပြောခွင့်ရရထုတ်ပြန်ချက်တဲ့မှာတော့ဟွန်ဆန်နဲ့အနာသိန်းခေါင်းဆောင်တို့ကနှစ်နိုင်ငံချစ်ချည်အာဆီယံဒေသအရေးရွေးကောက်ပွဲကိစ္စဆွေးနွေးခဲ့တယ်လို့ပြောပါတယ်။ကမ္ဘောဒီးယားမှာဗကြသေးခင်တုန်းကရွေးကောက်ပွဲကျင်းပခဲ့တာဖြစ်လို့စစ်ကောင်စီကကျင်းပဖို့ရှိတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လေ့လာတာအကြံပြုတာတွေပြုလုပ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။